ကယားပြည်နယ်လွိုင်လင်းလေးမြို့နယ်ထီဆက်ခါကျေးရွာအုပ်စုတွေဘက်ဇွန်လ2ရက်မနေ့မနက်ပိုင်းမှာစစ်ကောင်စီတပ်တွေဟာလက်နက်ကြီးတွေနဲ့ပစ်ခတ်ပြီးစစ်ကြောင်းဆင်းနေပါတယ်စစ်ကောင်စီတပ်တွေနဲ့ KNY ဒေသခံတပ်ဖွဲ့တွေကြားလဲနှစ်ဖက်ထိတွေ့မှုတွေဖြစ်ပွားခဲ့ပါတယ်လက်နက်ကြီးပစ်ခတ်မှုကြောင့်ရပ်သားပြည်သူတအူးသေးဆုံးပြီး3ဦးလက်ဒဏ်ရာရရှိကနေအိမ်တချို့ပျက်စီးသွားတယ်လို့ဒေသခံနဲ့ KNDF ဒေသခံတပ်က VO ကိုပြောပြပါတယ်ရန်ကုန်ကလာတဲ့သတင်းကိုမဆင်မုံပြောပြပေးပါဦးခင်ဗျာ
ကယားပြည်နယ်လွိုင်လင်းလင်းမြို့နယ်ထီးဆဲခါကျေးရွာတွေအုပ်စုဘက်ကိုဇွန်လ2ရက်မနေ့မနက်ပိုင်းတုန်းကစစ်ကောင်စီတပ်ဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်ပြီးစစ်ကြောင်းဆင်လာတယ်လို့ကရင်နီမျိုးသားများကာကွယ်ရေးတပ် KNDF ရဲ့ပြန်ကြားရေးတာဝန်ခံတဦးက VOA မြန်မာပိုင်းကိုပြောပါတယ်စစ်ကောင်စီရဲ့လွိုင်လင်းမြို့အခြေဆိုင်930တပ်ရင်းကထီးဆဲခါကျေးရွာအုပ်စုလင်းဖုန်ကြီးရွာနဲ့ကုန်းမီကိုရွာဘက်ကိုလက်နက်ကြီးတွေနဲ့ပစ်ခတ်နေတာပါမနေ့ကနေဒီကနေ့မနက်ပိုင်းထိဒေသခံအရသားပြည်သူတို့အသေဆုံးပြီး3ဦးဒဏ်ရာရရှိခဲ့ပါတယ်နေအိမ်တချို့လည်းထိခိုက်ပျက်စီးသွားတယ်လို့ပြောပါတယ်အဲ့ဒီနောက်မနေ့ညနေ 9:00 လောက်မှာတော့စစ်ကောင်စီတပ်နဲ့ KNDF ကရင်နီတပ်မတော် KA ပူးပေါင်းတပ်ဖွဲ့တို့ကြားနှစ်ဖက်ထိတွေ့တိုက်ပွဲဖြစ်ခဲ့တယ်လို့ KNDF ပြန်ကြားရေးတာဝန်ခံကအခုလိုပြောပြပါဗျ
။လင်းဖုန်ကြီးတဲ့ဟိုကဟိုကထစ်ချောင်းထိုးလာတယ်ပေါ့နော်။ပြီးတော့ထစ်ချောင်းထိုးဖို့ဟိုကအရင်ဆုံးဒီလိုဝန်ရှင်ကလက်နေကြီးနဲ့ရမ်းမ်းဖြစ်တယ်။ဒီကတဲ့ဝင်ရှုတယ်။ပြီးတော့အမှရှိတဲ့ KNDF တပ်ဖွဲ့တွေပြင်တမ်းတော့ KA နဲ့ပေါ့။အဲ့ဒီပြီးတော့သူတို့အဖြစ်တိတိတိုက်ပွဲတွေချစ်ပြီးရဲ့နောက်မှာထပ်ပြီးတော့ဒါလက်နေကြီးနဲ့ထပ်ဖြစ်တယ်လို့ပြောပါတယ်။လက်နေကြီးကမနေ့ sorry ပိုင်းနဲ့ဖြစ်တယ်ပြီးတော့ညညနေပိုင်းမှာလည်းဒါဟိုရမ်းတမ်းဖြစ်တယ်နော်။လက်နေကြီးနဲ့ကြီးရွာတွေကိုဒါပြင်မထပ်ပြီးတော့ပြစ်အနေထားဖြစ်ပါတယ်။တန်ရတဲ့လူကတော့စုပေါင်း3ဦးပေါ့နော်။3ဦးတန်ရတယ်။အမျိုးသားတစ်ဦးကတော့ထုံသွားတယ်ပေါ့နော်။စုပေါင်း4ဦးဖြစ်တာပေါ့နော်။အဲဒါအမျိုးသားတစ်ဦးကတော့ဆုံးသွားတယ်ဒီက
။လက်တလောလွိုင်းလင်းလေးမျိုးနယ်ဘက်ကတိုက်ပွဲအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာသတင်းထုတ်ပြန်ကြေညာတာမတွေ့ရသေးပါဘူး။လက်နက်ကြီးပစ်ခတ်မှုနဲ့တိုက်ပွဲအခြေအနေကြောင့်လင်းဖုန်ကြီးကျေးရွာ၊ကုန်းမီကိုကျေးရွာတွေဘက်ကဒေသခံပြည်သူတွေဟာအိုးအိမ်တွေကိုစွန့်ခွာပြီးဘေးလွရာကိုထွက်ပြေးတိမ်းရှောင်နေကြရတယ်လို့ဒေသခံတွေကပြောပါတယ်။ဒီကနေ့မှာတော့တိုက်ပွဲအခြေအနေကငြိမ်သက်နေပေမဲ့အရက်သားတဦးရွာကိုအပြန်မှာပြစ်ခတ်ခံရတယ်လို့ဒေသခံတဦးကပြောပြပါတယ်
။ဒီနေ့ကတော့ဖြစ်ပြီနေ့ကတော့အဲဒီသူတို့တဲ့ရင်နာကတဲ့လူဆိုတော့ပြစ်ပြစ်လိုက်ပြီ။အဲ့ဒါတော့ရှိတယ်။တခြားနှစ်ဖက်ဖြစ်တာတော့မရှိဘူး။ဒီကလောက်ကတော့ဟိုနေ့ကအနှစ်ကြီးဖြစ်လို့တယောက်တော့ဆုံးတယ်ဒီနေ့တယောက်ပေါ့နော်ဒီနေ့တယောက်မဆုံးဘူးလေဒီနေ့တယောက်ပဲလက်ပဝနာပေါ့သူ့အိမ်ကအဲ့ဒီလွလင်လေးရမှာ93တက်အရင်ရှိတော့သူ့အဲ့ဒီနဲ့မလန်မကတ်မှရှိတာအဲ့ဒါသူ့အိမ်ကိုတွားပြီးတော့စီးပြန်ကြဲစင်ဘောကလန်ပြစ်လိုက်တာ
အလားတူပဲကရားပြည်နယ်တဲကဖရူဆိုမြို့နယ်မှာလည်းမနေ့တုန်းကတိုက်ပွဲဖြစ်ပွားနေပါတယ်ကရားပြည်နယ်တဲကလွိုက်ကောဘောလခဲဒီမော့ဆိုဖရူဆိုစတဲ့မြို့နယ်တွေမှာစစ်ကောင်စီတက်နဲ့ကယင်းဒီကာကွယ်ရေးပူးပေါင်းတပ်ဖွဲ့တို့ကြာမကြမကြာပြစ်ခတ်တိုက်ခိုက်မှုတွေရှိနေတာပါ။ဒါကြောင့်ဒေသခံပြည်သူတွေဟာလည်းအခုအချိန်ထိဆက်လက်ထွက်ပြေးတိမ်းရှောင်နေကြရဆဲဖြစ်ပြီးသူတို့အတွက်အကူအညီတွေလိုအပ်နေတယ်လို့သိရပါတယ်ရှင်။